မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာဒီကနေ့တနေ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 1,000 ကျော်နေပါနဲ့သေဆုံးသူ260ကျော်ရှိခဲ့တဲ့အကြောင်းထိုင်းကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီကနေ့သေဆုံးသူ262ယောက်ထဲမှာမြန်မာနိုင်ငံသား9ဦးပါဝင်ပြီးအမေရိကန်2ဦးနဲ့နော်ဝေးနိုင်ငံသား1ဦးပါဝင်တဲ့အကြောင်းပန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေထဲမှာလည်း2ဦးကဖူခက်အပန်းဖြေကျွန်းကိုခီးသွားစဉ်နဲ့စီစဉ်နဲ့ရောက်လာတဲ့နိုင်ငံသား2ဦးပါဝင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့ April ကစလို့ COVID တတိယလိုင်းတန်းအလူလက်ခံရတဲ့ထိုင်းနိုင်ငံမှာအခုဆိုရင် COVID ကူးစက်သူပေါင်း 13,000 ကျော်ရှိနေပြီးသေဆုံးသူပေါင်းကတော့ 12,103 ယောက်ရှိပါတယ်သေဆုံးသူ 12,103 ယောက်မှာ 12,900 ယောက်ကအခုနောက်ဆုံးတတိယလိုင်းကူးစက်မှုကာလအတွင်းသေဆုံးခဲ့ကြရတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်မှုသိသိသာသာကျဆင်းသွားပြီးမို့ဒီနေ့စာတင်နေ့အစနိုင်ငံတော်ဝန်စာတင်ကြောင်းတွေမှာကျောင်းသူကျောင်းသားတွေအားလုံးကြောင်းပြန်တက်နေကြပါပြီ။မနေ့ပုတ်ထူးနေ့ကတရုတ်ပြည်မှာကြီးမှာကူးစက်သူ28ယောက်ရှိပြီးကွမ်တောင်းပြည်နယ်မှာ9ဦး၊ယူနန်ပြည်နယ်မှာ10ဦး၊ရှန်ဟိုင်းမှာ6ဦးနဲ့နောက်ထပ်ပြည်နယ်4ခုမှာ2ဦးစီကူးစက်ခံရပြီးဖြစ်တဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ကိုဗစ်နဲ့သေဆုံးသူကတော့တဦးမှမရှိဘူးလို့လည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ American ဆေးကုမ္ပဏီ Moderna ကထုတ်တဲ့ COVID ကာကွယ်ဆေးထဲမှာတမနိဇာလေးတွေပါနေတယ်ဆိုတာတွေ့ရှိခဲ့တဲ့အတွက်ကာကွယ်ဆေးအလုံးကြီးတန်တန်းကျော်ကိုအသုံးမပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဂျပန်နိုင်ငံကတာကေဒါဆေးကုမ္ပဏီဟာမိုဒါနာကိုကိုဗစ်ကာကွယ်ဆေးကိုဂျပန်နိုင်ငံမှာတာဝန်ယူဖြန့်ချိပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။မိုဒါနာကုမ္ပဏီကိုဗစ်ကာကွယ်ဆေးတွေမှာမတန့်ရှင်းမှုတွေရှိခဲ့တယ်ဆိုတာကိုတော့စပိန်နိုင်ငံကဆေးကုမ္ပဏီတစ်ခုမှတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။